ဥရောပသဘင်္ဂအီယူကနေဗြိတိနိုင်ငံနှုတ်ထွက်မဲ့ကိစ္စကိုလူထုဆန္ဒခံယူပွဲအသစ်တစ်ခုပြန်လုပ်ဖို့တောင်းဆိုပြီးစနေနေ့ကလူထောင်ပေါင်းများစွာလန်ဒန်မြို့လယ်ကောင်မှာခြေတက်ဆန္ဒပြကြပါတယ်။ဗြိတိန်နှုတ်ထွက်ရေးအတွက်အစိုးရနဲ့အီယူအကြားသဘောတူညီချက်မှာလူထုသဘောထားအမြင်ပါဝင်ခွင့်ရရေးဆန္ဒပြပွဲစီစဉ်သူတွေကတောင်းဆိုကြတာပါ2016ခုနှစ်ကလုပ်တဲ့လူထုဆန္ဒခံယူပွဲမှာထောက်ခံမဲ့အများစုနဲ့နှုတ်ထွက်ရေးအတိဖြစ်ထားပေမဲ့လည်းအဲ့ဒီအချိန်ကလေးကဆိုရင်နှုတ်ထွက်တဲ့အတွက်ဆုံးရှုံးနေတာမဲ့ငွေကြေးပိုင်းနဲ့ရှုပ်ထွေးမှုဆိုင်ရာအချက်လက်အသစ်တွေထွက်လာတယ်လို့ဆန္ဒပြသူတွေကပြောကြပါတယ်ဆန္ဒပြပွဲမှာပါဝင်မဲ့ပြည်ထောင်နိုင်ငံတဝန်းကတက်ကြွလှူရှားသူထောင်ပေါင်းများစွာကိုဗတ်စကားအစီ250လောက်နဲ့လန်ဒန်မြို့ကိုပို့ပေးခဲ့ပြီးပါဝင်သူ9သိန်းကျော်တယ်လို့ပွဲစီစဉ်သူတွေကခန့်မှန်းပါတယ်ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေကတော့လူထုဆန္ဒခံယူပွဲထပ်လုပ်ဖို့ကိစ္စကိုပယ်ချထားပါတယ်ပြည်ထောင်နိုင်ငံဟာ2019ခုနှစ်မတ်လ29ရက်နေ့မှာ EU ကနေခွဲထွက်ဖို့ရည်သတ်မှတ်ထားပေမဲ့နှုတ်ထွက်ရေးဆိုင်ရာစစ်ဆက်ညှိနှိုင်းတာတွေမှာသဘောတူညီချက်မရဘဲဖြစ်နေတာပါအထူးသဖြင့်အိုင်ယာလန်သမ္မတနိုင်ငံနဲ့မြောက်ပိုင်းအိုင်ယာလန်အကြားအနာဂတ်မှာဖြစ်လာမယ့်နေဆက်ကိုသတ်မှတ်တဲ့အပေါ်ညှိနှိုင်းလို့မရသေးပါဘူးအဲ့ဒီနေဆက်ဟာ EU ထဲကနေပြည်ထောင်နှုတ်ထွက်ပြီးတဲ့နောက် EU နဲ့ United Kingdom အကြားကုန်ပိုင်းနယ်နိမိတ်ထိစပ်တဲ့တခုတည်းသောနေရာဖြစ်လာမှာပါအိုင်ယာလန်သမ္မတနိုင်ငံက EU အဖွဲ့ဝင်ဖြစ်ပြီးမြောက်ပိုင်းအိုင်ယာလန်ကတော့ UK ထဲမှာပါနေတာကြောင့်ဖြစ်ပါတယ်